ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာမုတ်တုံမှုအပြင်းထန်ရွာတာကြောင့်ဒုက္ခသည်စခန်းတွေမှာမြေပြိုလာတွေဖြစ်ပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်နှစ်ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။မြေပြိုလာကြောင့်အမျိုးသားတဦးအမျိုးသမီးတဦးသေဆုံးသွားတဲ့သတင်းရထားပါတယ်။အသေးစိတ်သိရဖို့ကြိုးစားနေပါတယ်လို့ဒုက္ခသည်အရေးကြီးချက်ကင်တွေရတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူမိုဟာမက်ရှမ်ဆူဒေါဇာက Reuters သတင်းဌာနကိုပြောပါတယ်။ကမ္ဘာမှာအကြီးမားဆုံးဒုက္ခသည်တွေနေထိုင်ရာနေရာလို့ခေါ်ဆိုကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားခရိုင်ကဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တသန်းနီးပါးဟာဖြစ်တယ်လို့စောက်ထားတဲ့တဲအိမ်တွေထဲမှာစုပြုံပြီးနေနေကြရတာပါလွန်ခဲ့တဲ့၄နှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကစစ်စင်ရေးလို့ရှင်းလင်းချိန်တွင်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားကြတာဖြစ်ပြီးရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာနိုင်ငံကအတိအမှတ်ပြုမထားပါဘူးဒါပေမဲ့လည်း2020ဒီဇင်ဘာလရွေးကောက်ပွဲမှာအနိုင်ရတဲ့လွှတ်တော်အမတ်တွေပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ရိုဟင်ဂျာလို့ခေါ်ဆိုတာကိုတရားဝင်အတိအမှတ်ပြုထားပြီးဖြစ်ပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ဖို့အဟံထားဖြစ်နေတဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဖျက်သိမ်းမယ်ဆိုတာအပါအဝင်ရိုဟင်ဂျာအရေး NUG ရဲ့မူဝါဒတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ကြေညာထားပါတယ်။